happened again.
အဲ့ဒါကတော့စက်တင်ဘာလ15ရက်နေ့ကနယူးဂျာစီးပြည်နယ်အတ္လန်တစ်စီးတီးမှာကျင်းပခဲ့တဲ့89ကြိမ်မြောက် 2014 Miss America မေအလှပြိုင်ပွဲမှာနယူးယောက်ကလမေ Miss Nina Devolori ကိုရွေးချယ်လိုက်တဲ့အကြောင်းအခမ်းအနားမူ Chris Harrison ကကြေညာသွားခဲ့တာပါဒီနှစ် Miss America 2014ကတော့ထူးခြားတယ်လို့ဆိုရမှာပါသူဟာအိန္ဒိယနယ်ဘွား Miss Nina Devolori ဖြစ်ပြီးရင်ကျိမှုပေါင်းစုံဘာသာပေါင်းစုံလူမျိုးစုပေါင်းစုံနေထိုင်ရာအမေရိကန်ပြည်ထောင်စုမှာခုလိုရွေးချယ်ခံရတဲ့အတွက်သူ့ရဲ့ယက်တီချက်နဲ့ကန့်ညီလှတယ်လို့လည်းခုလိုသတင်းမီဒီယာကိုပြောခဲ့ပါတယ
် I'm most excited to promote my platform celebrating diversity through cultural competency I was the first Indian
ကျွန်မအနေနဲ့မတူကွဲပြားတဲ့ရင်ကျိမှုတွေကြောင့်မှာပြည်ပမှုနဲ့ပေါင်းကူတရာဆက်ဖေးဖို့ဆိုတဲ့ကျွန်မရဲ့ခံယူချက်အတိုင်းပဲကျွန်မဟာနယူးယောက်မှာဖြစ်နေရွေးခံခဲ့ရတယ်လို့အခုတခါလဲအိန္ဒိယနယ်ဘွားတဦးအနေနဲ့ပထမဦးဆုံးအမေရိကန်မှာဖြစ်နေရွေးချယ်ခံရတာသိတ်ကိုဂုဏ်ယူပါတယ်ရှင်
1920 ခုနှစ်မြောက်ကစတင်ခဲ့တဲ့ဒီ Miss America ပြိုင်ပွဲဟာထိုစဉ်ကဆိုလူမဲမဟုတ်တဲ့အမျိုးသမီးတွေပါဝင်ရှင်ပြိုင်ခွင့်မရခဲ့ပါဘူးရှင်ပြိုင်သူတွေနဲ့ကျန်းမာရေးကောင်းရမယ်လူပြူဖြစ်ရမယ်ဆိုတဲ့စီမံခန့်သက်ချက်တွေရှိခဲ့ပါတယ်1980ခုနှစ်အထိတော့အာဖရိကနယ်ဘားအမေရိကန်အမျိုးသမီးတွေတောင်ပါဝင်ခွင့်မရခဲ့ပါဘူးအဲဒီလိုအခြေအနေမျိုးကနေဖြစ်လာခဲ့တဲ့အမေရိကန်ပြည်ထောင်စုကြီးအနေနဲ့အခုဆိုအာဖရိကနယ်ဘွားလက်တင်အမေရိကနယ်ဘွားအာရှနယ်ဘွားတွေပါ Miss America မှာရွေးချယ်ခံရပြီဖြစ်ပါတယ် Miss Nina Devolori ဟာပထမဦးဆုံးအိန္ဒိယနယ်ဘွားအမေရိကန်အမျိုးသမီးတူအဖြစ် Miss America ရွေးချယ်ခံရတာလည်းဖြစ်ပါတယ်သူကခုလိုမတူကွဲပြားတဲ့အခြေအနေကလာသူတူအနေနဲ့ရွေးချယ်ခံရတာဟာသူရည်တည်ချက်နဲ့လိုက်ဖက်လှတယ်လို့ဆိုပါတယ
် And to be a new symbol of hope and encouragement I've always viewed Miss America as the girl next door but the girl next door is evolving as the diversity in America evolves
She's not just a state new ကိုစားပြုမယ်ကျွန်မအနေနဲ့တာမန်မိန်ကလေးတူအနေနဲ့အမြဲတမ်းရှိသွားမှာပါဒါမဲ့လည်းအဲ့ဒီတာမန်မိန်ကလေးဟာအမေရိကန်နိုင်ငံမှာလူမျိုးပေါင်းစုံနေထိုင်မှုဘဝတိုးမြင့်လာသလိုသူ့ရဲ့ဘဝနေထိုင်မှုကလည်းလိုက်ပြီးတော့ပြောင်းလဲသွားမှာဖြစ်ပါတယ်အဲ့ဒီတာမန်မိန်ကလေးဟာလွန်ခဲ့တဲ့10နှစ်ကတော့ငါနဲ့တူမှာမဟုတ်သလိုနောက်10နှစ်မှလည်းခင်နဲ့အတူလိုက်ပြီးတော့ပြောင်းလဲသွားမှာဖြစ်ပါတယ်။ဒီအချက်ကိုဒီနှစ်ကျမှမိမောင်းထိုးပြသွားရမှာမိန်ကလေးတွေအနေနဲ့လူမျိုးမရွေးပါတာမရွေးဆင်းရဲချမ်းသာမရွေးကိုယ့်ဘဝမှာကြိုးစားရင်ကိုဖြစ်ချင်တာဖြစ်လာနိုင်တယ်ဆိုတဲ့အချက်ပါပဲ
။ Nina Devolori ဟာ Hindu ဘာသာဝင်တူဖြစ်ပြီးမိဘများကတော့အိန္ဒိယနိုင်ငံဇာတိသားတွေဖြစ်ပြီး1980ခုနှစ်ကမှအမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။သူဟာမရှိဂန်တက်ကသူမှာပညာသင်စရိတ်အတွက်ဆယ်ကျော်တက်ရွယ်မစ္စတင်းအဖြစ်ကျောင်းစီရဖို့အတွက်ဝင်ရောက်ရွေးချယ်ခံခဲ့ရပုံကိုလေသတင်းမီဒီယာကိုခုလိုပြောပြခဲ့ပါတယ
်။ I was in the same situation. I actually competed in the Miss America's Outstanding Team program and through that I won $25,000 in scholarship money.
ကျွန်မနဲ့အမေရိကန်ဆယ်ကျော်တက်မယ်ရွေးပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပူပါတယ်။ကျွန်မဒေါ်လာ2000ဝယ်ပညာသင်စုရခဲ့ပါတယ်။အဲ့ဒီငွေရေကျမမိဘတွေထောက်ပံ့တဲ့ငွေနဲ့ကျမတက္ကသိုလ်ဘွဲ့ကိုမီရှိဂန်တက္ကသိုလ်ကနေပြီးတော့အကျွေးမတင်မဲနဲ့ယူနိုင်ခဲ့ပါတယ်ကျမဘွဲ့ယူဖို့ပညာသင်တဲ့9နှစ်လောက်ကာလအတွင်းမှာတော့မေရွေးဝဲတွေမှာမပါခဲ့ပါဘူးဘွဲ့ရပြီးအခုတော့ကျမစစ်တက္ကသိုလ်မှာတက်ဖို့ပြင်ဆင်နေပါတယ်ကျမအနေနဲ့ကျောင်းစီမရှိဘူးဆိုတော့အခုပြိုင်ပွဲမှာဒေါ်လာငွေ5000ရတော့ကျောင်းစီအတွက်သုံးနိုင်မယ်ဆိုတော့ကျမပျော်မဆုံးပါဘူးရှင
်နယူးယောက်ပြည်နယ် Syracuse မှာမွေးဖွားသူ Miss Devolori ဟာ2013နယူးယောက်မေအဖြစ်လေရွေးချယ်ခံခဲ့ရသူဖြစ်ပါတယ်။သူဟာအနုပညာအဖြစ်စန္ဒီယာတီးတက်တဲ့အပြင်နှစ်စဉ်လေအိန္ဒိယကိုပြန်ကအိန္ဒိယဘောလိဝုဒ်အကကိုတင်ခဲ့တယ်လို့ဆိုပါတယ်။ Miss America မေရွေးပွဲမှာအကဲဖြတ်ရမှာအလှတက်တက်တင်မဟုတ်ပါဘူး။မိဖြေခန်းတွေမှာနိုင်ငံရေးလူမှုရေးဗဟုသုတကြွယ်ဝမှုကိုပြသရမှာဘယ်လောက်တွတ်တွက်လက်လက်ချစ်ချစ်ချာချာပြောဆိုနိုင်တယ်ဆိုတာကိုလည်းအကဲဖြတ်ခံရတာဖြစ်ပါတယ်။ရီကူပဆုံးပြိုင်ပွဲ evening gown ညပွဲတဲ့ဝတ်စုံပြိုင်ပွဲအပြင်စီမင်းပေါ်မှာမိကွန်းကိုမဲနိုင်ပြီးဖြေရမှာလေဘဟုတုတပြည့်စုံဖို့နှင့်ဖြတ်ထုံးညံသုံးပြီးအဓိပ္ပာယ်ရှိရှိအဖြေပေးတတ်ဖို့ကလည်းအမှတ်ပေးတဲ့နေရာမှာလွန်စွာအရေးကြီးတာဖြစ်ပါတယ်။ဒါအပြင်ဝင်ရောက်ရွေးချယ်တဲ့မဲတွေဟာလေအနုပညာကျွမ်းကျင်မှုကိုပြသကြရတာလည်းဖြစ်ပါတယ်။နယူးယောက်ပြည်နယ် Syracuse မှာဝေဖွားသူ Miss Devolori ဟာနှစ်စဉ်အိန္ဒိယကိုပြန်ရမှာသူဟာအိန္ဒိယဘောလိဝုဒ်အကကိုတင်ခဲ့သူလည်းဖြစ်ပါတယ်။ဒါကြောင့် မဲရွေးပွဲမှာသူရဲ့အိန္ဒိယအကဖျော်ပြမှုဟာပရိသတ်ကိုသဘောကျစေခဲ့တာဖြစ်ပါတယ
် Performing a classical Bollywood fusion to Doom Tunna Here is Nina Davaluri
ချင်းကလူပြူတွေသာဝင်ရောက်ရှင်ပြိုင်ခွင့်ရတဲ့ Miss America ပြိုင်ပွဲမှာခုတခါအိန္ဒိယနွယ်ပွားတူကိုရွေးချယ်တဲ့အတွက်ကြောင့်လေအင်တာနက်ပေါ်မှာသူ့အပေါ်တိုက်ခိုက်နှင်ချပြောဆိုမှုတွေထွက်ပေါ်လာခဲ့တာတွေ့ရပါတယ်။ဒါကိုသူကတုံ့ပြန်ရမှာတော့
You know, it's so difficult to say because I really was with 52 other Miss Americas and anyone could have done the job.
ဒါခက်ခဲတဲ့အခြေအနေတည်းပါဒါမဲ့အင်တာနက်ပေါ်မှာကျမကိုကဲရဲနှိမ်ချတဲ့မှတ်ချက်ပေးမှုတွေတစ်ချိန်ကျမရတိုင်းမှာအကောင်ပြောကြတဲ့ထောက်ခံအားပေးတဲ့မှတ်ချက်တွေဒါစင်နဲ့ချီပြီးတော့ကျမရခဲ့ပါတယ်ဒါဟာစကားတင်ရွေးချယ်ပွဲတုန်းကရောနောက်ဆုံးရွေးချယ်တဲ့ပွဲမှာရောပါကျမအနေနဲ့စင်မြင့်ပေါ်မှာညူရော့မယ်ဖြစ်တဲ့တက်တုံးကလွတ်လပ်ရေးကြောက်တိုင်ကြီးမမမက်မက်ရက်တည်နေသလိုပဲကျမတို့နိုင်ငံရဲ့ခံနိုင်ရည်ရှိမှုနဲ့စီးလုံးညီညွတ်မှုဟာလည်းခိုင်မာတယ်လို့ကျမပြောခဲ့ပါတယ်အဲ့အတွေ့အကြုံဟာကျမအတွက်တိတ်ကိုတန်ဖို့ရှိပါတယ်ရှင်
။အသက်24နှစ်ရွယ်ရှိတဲ့ Miss Nina Davaluri ဟာမတူကွဲပြားတဲ့နောက်ခံကလာကြတဲ့လူတွေအနေနဲ့ခံယူချက်အမျိုးမျိုးရှိကြတာတွေ့ရတယ်လို့သူ့မိသားစုကိုဥပမာပြပြီးတော့ခုလိုသတင်းမီဒီယာကိုပြောခဲ့ပါတယ်
။ And so in India, you know, the lighter or more fair skin you are, you're supposedly considered more beautiful. And I grew up with that, you know, in my own household because my parents are from India.
အဲ့ဒီမှာသာဖြစ်ရဲဆိုရင်ပေါ်လာတယ်လို့ယူဆကြတယ်လေ။ကျမလည်းအဲ့ဒီခံယူချက်မျိုးနဲ့ကြီးပြင်းလာခဲ့တာပါ။ကျမရဲ့မိဘတွေကအိန္ဒိယကပါ။ကျမကိုအမေကနေပူရဲမထွက်နဲ့အသားမဲမယ်လို့အမြဲတမ်းပဲသတိပေးခဲ့ရပါတယ်။ဒါပေမဲ့ကျမတငယ်ချင်းတွေနဲ့ကြတော့သူတို့ကကျမအသားညိုပြီးတော့ညက်နေတာကိုသိပြီးတော့ကြိုက်ကြတယ်လေ။ကျမစဉ်းစားပြီးတော့သဘောပေါက်မိတာကတော့ဒီလိုမျိုးအရေးမကြီးတဲ့အရာတွေကိုတိတ်ပြီးတော့ဦးစားပေးပြီးတော့မဖြစ်ဖြစ်အောင်ကြိုးစားကြတာစိတ်မကောင်းစရာပါပဲရှင်
။ဖခင်လူပဲဆရာဝန်ဖြစ်တနေ့ဖြစ်လာဖို့ရည်ရွယ်တဲ့ Miss Nuna Davaluri အနေနဲ့သူ့ရဲ့အကြံပေးချက်ကတော့
Beauty and Brain
Beauty with Brains ဆိုတဲ့အတိုင်းအလှအပသာမကပညာတတ်ဖို့အသိဉာဏ်ထက်မြက်ဖို့ဟာလေအရေးကြီးပါကြောင်းထင်ပြရင်ဒီတင်ပတ်ရဲ့မြတ်မြတ်ကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်။
'Cause it only serves to make me more determined to achieve my final goal, and I come back even stronger. Not enough.